လက်ရှိပဲစင်းနှုန်းအခြေအနေကရောဘယ်လိုရှိနေတယ်လဲခင်ဗျအဲ့ဒါလေးလည်းပြောပြပါအောင်ခင်ဗျာ
ဒီအိန္ဒိယအဓိကပိတ်တာတော့မပန်းနဲ့ပဲစင်းကအဓိကပေါ့နော်ဒီပဲဒီစင်းနဲ့ဆိုအလုံးပဲ3မျိုးတော့ပိတ်တာမှမြင်မယ်ပဲဒီစင်းကတော့တခြားဈေးကွက်တွေသွားတဲ့ခါကျတော့ပဲဒီစင်းကဘယ်လောက်ကြီးစင်းနှုန်းအပြောင်းလဲသိမရှိဘူးဒီမပန်းနဲ့ပဲစင်းကတော့အိန္ဒိယကိုသွားတာများတဲ့ခါကျတော့အိန္ဒိယပိတ်ထားတဲ့ဟိုကာလအားဖြင့်ကြည့်ရင်တော့ကျွန်တော်နှစ်လနီးပါးတော့ရှိသွားပြီပေါ့လေနှစ်လနီးပါးရှိတဲ့အထဲမှာလည်းဒုတိယဖြစ်တဲ့ဒီမပဲပေါ့မပဲကတခြားဘူရိုဒီယာနီပေါ်တို့ဒီကဘင်္ဂလားဒေ့ရှ်တို့ပါကစ္စတန်တို့ဒူဘိုင်းတို့ဒီနိုင်ငံလေးတွေကပုံမှန်အလောက်တန်းချင်း2000ကျော်3000လောက်တော့ဝယ်တာလေးတွေရှိပါတယ်ပြီးတော့မပဲကနည်းနည်းတော်တယ်ပဲစင်းငုံကပို့ပြီးတော့ဘယ်လိုခေါ်မလဲအိန္ဒိယဘက်မသွားဘူးဆိုရင်ဒီဘက်တခြားနိုင်ငံတွေသွားတာ900တနည်းလုံးမှသွား900ခန်းလောက်သွားတယ်ဆိုတော့ဟိုနီပေါ်တို့ဘောက်ဝယ်တာတော့ဝယ်တယ်ဒါပေမဲ့အဝယ်အရနည်းတယ်ပေါ့အဲတော့အဝယ်အရနည်းတော့လက်ရှိနေတာမှာတော့မပဲကကျွန်တော်တို့ဝါဒီကျသွားပါ4000 9000 5000လေးကျသွားတယ်ပဲစင်းငုံက3000နဲ့8000လောက်ထိကျသွားတယ်ပေါ့လေ
အရင်နှစ်ကနဲ့ဒီနေ့နှိုင်းရှည်ချင်းပဲစင်းနှုံးကွာချက်ကဘယ်လိုပုံစံမျိုးများရှိနေလဲဆရာ
မနေ့ကဒီအချိန်ဆိုရင်ဟိုမပဲကလည်းကျွန်တော်တရံကိုဘယ်လိုဟောမလဲ8သိန်း9သိန်းလောက်မှရှိပါတယ်ပဲစင်းကုန်ဆိုရင်လည်းမနေ့ကဒီအချိန်မှာဆိုရင်9သိန်း8သိန်းဒီဝန်းကျင်မှာရှိပါတယ်အိန္ဒိယဘက်မှာပဲထွက်တဲ့ຢာဒီဖြစ်တဲ့အတွက်ကြောင့်ပဲထွက်တဲ့ကာလပေါ့လေပဲထွက်တဲ့ကာလဖြစ်တဲ့အခါမျိုးမှာအဝယ်နှဲပြီမဲ့လည်းတစ်နေ့တစ်နေ့ကိုသူကဒီဘယ်လိုဟောမလဲအဝယ်နှဲတဲ့လတွေမှာတော့မပဲဆိုရင်လည်းသူကတန်ချိန်5000တပတ်လည်လောက်6000ဝန်းကျင်လောက်ဒါလေးတော့သွားနေတာဟုတ်အဲဒါလိုပဲအဝယ်နှဲတဲ့ပဲစင်းကုန်ဆိုလည်းတကွာသူတို့အဝယ်နှဲတဲ့ကာလတွေမှာလည်းတန်ချိန်1000ဝန်းကျင်လောက်သွားတယ်ဆိုတော့မပဲကင်ကာလတော့ဘလို့ခေါ်မလဲဇင်းလုံးကြရတယ်ဆိုရင်လည်းပြောရင်ဟိုဘောလေးဟိုအရန်ဆူဆူဝါကြရပြူတာတော့မရှိဘူ
းအဝယ်တော့ရှိနေသေးတယ်ပေါ့နော
်အဝယ်ကဒါဟိုမနေ့ကအနေထားမျိုးဆိုရှိတယ်ဒီနေ့ကသူကအဝယ်တော့အိန္ဒိယဘက်ကိုအဝယ်အင်ပို့ပေးလိုက်တဲ့အခါကျတော့ဒီမြန်မာနိုင်ငံဘက်ကအိန္ဒိယကိုတိုက်ရိုက်သွားလို့မရဘူးလို့ပြင်တာ
အိန္ဒိယဝန်ကြီးချုပ်လာတော့မိုဒီကိုယ်တိုင်လာသွားတယ်ပေါ့လာတဲ့အချိန်မှာလည်းဒီပဲတင်သွင်းမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်တင်ပြသွားမယ်ဆိုတာမျိုးတွေရှိခဲ့တယ်ပေါ့နော်ဒါပေမဲ့အခုအချိန်မှာလုံးဝပိတ်လိုက်တယ်ဆိုတဲ့အခါကျတော့သူတို့ဆွေးနွေးမှုကမအောင်မြင်တဲ့သဘောလားဘာကြောင့်လဲပေါ့နော
်မစ္စတာမိုဒီလာတဲ့အချိန်မှာကျွန်တော်တို့ဒီပဲတွေကသူတို့ policy အရပိတ်တယ်ဆိုပြီးပိတ်ပြီးသွားပြီဗျာဘာကောင်းအိန္ဒိယဝန်ကြီးချုပ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကိုယ်တိုင်လည်းဒီဟာကိုဘာဖြစ်ဖြစ်ဟိုမြန်မာနိုင်ငံကိုကိုယ်တော်တစ်ခုပေးဖို့ဒါမှမဟုတ်လဲဘလို့ကောင်းမပြန်ပြီးတော့ဖွင့်ပေးနိုင်လဲဖွင့်ပေးဖို့ဒါတွေတောင်းဆိုတာပေါ့နော်အခုကတော့ညီနိုင်နေတဲ့အဆင့်ပဲရှိနေတာပေါ့ဒါပေမဲ့လက်ရှိပြန်ဖွင့်မဖွင့်ဆိုတာလို့နောက်တစ်ခါကိုယ်တော်ပြန်ပြီးတော့ပြန်ပြီးလက်ခံမယ်ဝယ်မယ်ပြုမယ်ဒါတွေကတော့အခုချိန်ထိတော့မဖြစ်လာသေးဘူးပေါ့လေ
ဒီအကယ်အိန္ဒိယကသာဒီနှစ်အတွက်ဒီပဲအဝယ်ကိုဒီနှစ်မှာမဝယ်ဘူးဆိုရင်ကျွန်တော်တောင်းသူတွေအတွက်ကောကျွန်တော်တို့ဒီကုန်တယ်တွေအတွက်ကောဘယ်လောက်ထိအခက်အခဲဖြစ်သွားမလဲခင်ဗျဟ
ိုຢာဒီမှာတော့ဒီငွေကြီးခက်ခဲပါညာလေးတွေနည်းနည်းပါးပါးလည်းရှိနေတယ်ပေါ့လေဒါလေးတွေလည်းတင်ပွဲတို့အစိုးရတွေအစိုးရဘက်ပိုင်းတွေကအားလုံးကတော့စတင်တွေ့တော့ဒါလေးတွေအမြဲတော့ဟိုပြင်ဆင်တော့ပြင်ဆင်နေတယ်ပေါ့လေပြင်ဆင်နေဆိုတာဝယ်ပေးလို့ရမှာလားဒါမှမဟုတ်ဈေးကွက်ပိုးပြီးရှာချတယ်လိုချဲ့ပြီးတော့ရှာနိုင်လားဒါတွေပဲအဓိကတော့တွင်းတွင်းနေကြတဲ့အခြေဖြစ်နေတာပေါ့
အကဲအိန္ဒိယလုံးဝမဝယ်တော့တာမျိုးရောရှိနိုင်မလားဘယ်လိုမျိုးရှိနိုင်မလဲခင်ဗျ
သူကလုံးဝမဝယ်တာမဟုတ်ဘူးဗျဒီ budget နဲ့မှသူလက်ရှိဘယ်လိုခေါ်မလဲသူတို့ကန့်သတ်တာကမပဲနဲ့ပဲဒီစင်ကိုတန်းချင်3သိန်းပေါ့လေပဲစင်ကိုတန်းချင်2သိန်းပေါ့အဲ့တော့ဒါအောက်တော့သူတို့ကန့်သတ်ထားတဲ့ရေတွက်ပြည့်သွားတဲ့အတွက်ကြောင့်ဒီနှစ်2019 budget နဲ့ကုန်တယ်ဒီတော့သူတို့မဝယ်တော့ဘူးလို့တလူကြီးညာတာပါ
ဟုတ်ကဲ့ဟိုကုန်တယ်ဒီဒီစုပေါင်းပြီးတော့လဲလေဟိုပဲဝယ်ထားတယ်ဆိုတာမျိုးရှိတယ်ခင်ဗျအဲ့ဒါကြတော့ဘယ်လိုသဘောမျိုးလဲခင်ဗျ
ဝယ်တယ်ဆိုတာမပဲဟိုတောင်5သိန်းစီပေါ့ပဲစင်ကိုတောင်ဟို4သိန်းစီပေါ့ပဲစင်ကအနည်းဆုံး3သိန်း8000လောက်ဒီစင်တယ်နောက်မပဲဆိုရင်တောင်ဟိုသူက4သိန်း9000 9000 5000ဒီစင်သွားတ
ယ်ပြန်မြအနေနဲ့ပေါ့နော်ကျွန်တော်တို့ဒီပဲကုန်တယ်တွေရောဒီပဲဆိုင်တောင်သူတွေရောပြန်မြအနေနဲ့ဆိုရင်အဆုံးရှုံးမှုပမာဏဆိုရင်ဘယ်လောက်လောက်ရှိနိုင်မလဲခင်ဗျ
ဒီမှာပဲဆိုရင်ဒါစပေါ်တဲ့အချိန်မှာတောင်ဟိုက9သိန်း10သိန်းလောက်ရှိတာဘူးလက်ရှိက5သိန်းလောက်ပဲတဘောကပြန်ပြီးတော့ကြာကံပြီးပွဲနေရတယ်ထိုနေ့လောက်အောင်ပဲပဲစင်ကုန်ဆိုရင်တောင်ဟိုစပေါ်တဲ့အချိန်မှာ10သိန်းလောက်ရှိအခုဆိုရင်တဘောက4သိန်းလောက်နဲ့ပဲတဘောကြာကံပြန်ပွဲနေရတယ်ဒီလိုပုံစံမျိုးဆိုတော့ဟိုပဲစပေါ်တဲ့အချိန်နဲ့ဆိုရင်ဒါက50ရာခိုင်နှုန်းလောက်ပြေးကြသွားလို့ဖြစ်တာ
ဟုတ်ကဲ့ခင်ဗျဦးမင်းကိုရေအခုလိုဖြေကြားပေးတာ RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးပါပါခင်ဗျ